ယမန်နိုင်ငံမှာစစ်တပ်ကအာဏာရယူမှုကိုစစ်အာဏာသိမ်းမှုအဖြစ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတရားဝင်ကြေညာလိုက်ပါပြီ
Burma, look, I don't think the military takeover, the military coup
အချက်လက်အခြေအနေတွေကိုအသေးအချာဆန်းစစ်သုံးသပ်ပြီးတဲ့နောက် ဖေဖော်ဝါရီလတရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးအာဏာရပါတီခေါင်းဆောင်ထောင်ဆန်းစုကြည်နောက်ရွေးကောက်ခံအစိုးရအကြီးအကဲဦးဝင်းမြင့်တို့ကိုဖြုတ်ချမှုလို့သတ်မှတ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူကအမေရိကန်စံတော်ချိန်အင်ကာနီမှာပြောပါတယ်မြန်မာစစ်တပ်ကထိတ်တန့်နိုင်ငံရေးသမားတွေကိုဖမ်းဆီးပြီးအာဏာသိမ်းချုပ်ပြီးနောက်တနေ့မှာပဲဒီကြေညာချက်ထွက်လာတာပါ ဆီယနာသိမ်းမှုတတ်မှတ်ချက်ကြောင့်အစိုးရအတွက်နိုင်ငံတကာအထောက်အပံ့တွေကိုကန့်သတ်တာမျိုးနောက်တာဝန်ရှိသူတွေကိုအရေးယူရာမျိုးတွေဖြစ်လာမယ်လို့အမေရိကန်နိုင်ငံသားရေးဌာနတာဝန်ရှိသူကလည်းပြောပါတယ်မြန်မာပြည်သူတွေအတွက်အထောက်အပံ့ဖြစ်စေတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေနဲ့ဒီမိုကရေစီရေးပံ့ပိုးမှုတွေလို့အစီအစဉ်တွေကိုတော့အမေရိကန်ကဆက်လက်ဆောင်ရွက်သွားမယ်လို့လည်းတာဝန်ရှ